ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းမှာရှိတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစစ်ကြီးရဲ့နေအိမ်ကိုဒီကနေ့မနက်ပိုင်းကမီးစာတတ်ထားတဲ့ဓာတ်စီပလင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ကျူးလွန်တဲ့သူကိုလောဆယ်အထိတော့ဖမ်းဆီးရမိခြင်းမရှိသေးဘူးလို့ဗဟန်းမြို့နယ်ရဲတပ်ဖွဲ့ကပြောပါတယ်။ဒီဖြစ်စဉ်နဲ့တဆက်တည်းတော်ဆန်းစစ်ကြီးရဲ့လုံခြုံရေးကိုအထူးဂရုစိုက်ဖို့လိုပြီးလို့ NLD ပါတီဘက်ကပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့မမင်းမြင့်ခိုင်ကသတင်းပေးပို့ပါတယ်။
ဒီကနေ့ February 1ရက်နေ့မနက်မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကြောင့်ဒေါအောင်ဆန်းစုကြည်ရဲ့နေအိမ်ခြံဝင်းအတွင်းချမ်းဆောင်တဲ့အနီကရေပိုက်မီးလောင်ကျွမ်းခဲ့ပြီးထိခိုက်ဒဏ်ရာရသူတော့မရှိပါဘူး။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးဗဟန်းမြို့နယ်ရဲတပ်ဖွဲ့မှုယုံကမြို့နယ်မှုရဲမှုတိုင်ဝင်းကအခုလိုပြောပြပါရတယ်
။ဗဟန်း6နိုင်ကျွဲလောက်ပေါ့။နာမည်တော့မသိဘူးပေါ့ဗျာ။လူတစ်ယောက်ကအဲ့မှာခြံရှိဟူလာပြီးတော့မှကိုနကဖမ်ပလင်းပေါ့။ဖမ်ပလင်းထဲမှာတော့အနံ့တော့ဝင်နေပေါ့ရေနံစီနဲ့ဓာတ်စီနဲ့သဘောမျိုးနံတာပေါ့။အဲ့ဒါကမှဟိုအစတော့ကျွန်တော်တို့ဗါတယ်မှန်ရင်ဒီမှာသုံးတဲ့မိစားလိုဟာမျိုးကြီးပါတာပေါ့အဲ့ဒါကြီးတွေ့ပြီးတော့မှအဲ့ဒါအဲကျိုးပစ်ထိုက်တာပေါ့မိရှုပ်ကြီးပစ်ထိုက်တယ်လို့ယူဆတယ်အဲထဲမှာသူကမိလောင်သွားတာဖမ်းလင်းနဲ့ကွဲသွားတယ်ဟုတ်ကဲ့အဲဒီသူကြတဲ့နေရာကဟိုရေပိုက်ကလေးတွေနည်းနည်း5 6ချောင်းပုံထားတာရှိတယ်မှာရေပိုက်တစ်လုံးနဲ့မိလောင်သွားတယ်ပေါ့
ဒေါက်ဆန်းစုကြည်ရဲ့နေအိမ်ကိုဓာတ်စီပလင်းနဲ့ပြစ်ပောက်ခဲ့သူကတော့လောလောဆယ်အထိဖမ်းဆီးရမိခြင်းမရှိသေးပဲဒေါက်ဆန်းစုကြည်ရဲ့နေအိမ်အနီးတစ်ဝိုက်မှာတော့လုံခြုံရေးတိုးမြင့်ထားတယ်လို့ရဲမှူးသိန်းဝင်းကဆိုပါတယ်ဓာတ်စီပလင်းနဲ့ပြစ်ခတ်တိုက်ခိုက်သူဟာတဦးတည်းမဟုတ်ပဲအဖွဲလိုက်ချိတ်ဆက်လှုပ်ဆောင်မှုဖြစ်ပြီး CCTV ကဖမ်းယူရရှိထားတဲ့ပုံတွေအရရောပြည်သူတဦးရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတွေအရသိရတယ်လို့ဗဟန်းမြို့နယ်လွတ်တော်အမတ်ဦးတောင်ထွတ်ကအခုလိုပြောပြပါတယ
်။လောဆယ်လာပြစ်တာတော့တယောက်ပေါ့နော်။ဒါအပေါင်းပေါ်ရဲ့ပါပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီတရားမြန်ကန်တာမှတ်တမ်းချိန်မှာထောက်နေကြတာပေါ့နော်။သူနဲ့သူပေါ့ပြစ်သွားပြီးတော့သူကချန်နယ်ကိုပြီးချိုးပြစ်သွားပြီးသူကပြေးတာပေါ့။အဲ့ဒါကိုကျွန်တော်မျိုးသီးတယောက်ကဟိုတာဝတိမျိုးသီးငယ်လေးတယောက်ကနေပြီးတော့တာဝတိကြိုက်ပြီးသားတယ်နော်ပြည်သူဝိုင်းပေါ့နော်ဟောဟောကင်မရာနဲ့ပေါ့ကြိုက်ပြီးတော့အဲ့ဒါလေးကျွန်တော်သိရတယ်နောက်ဒီမှာကျွန်တော်ကင်မရာလေးရိုက်ထားပုံနေလေးပေါ်ရတဲ့ကြောင့်ကျွန်တော်အဲ့ဒါပဲသူတို့မမိတယ်ပေါ့ဗျာ
ဒေါ်ဆန်းစုကြည်ရဲ့နေအိမ်ခြံဝင်းနဲ့ဓာတ်စီပလင်းနဲ့ပြစ်ပေါက်သူကိုဗဟန်းမြို့နယ်ရဲစခန်းမှာရာဇသက်ကြီးပုံမှန်436နဲ့အမှုဖွင့်စုံစမ်းဖို့ဆောင်ရွက်နေပြီဖြစ်ကြောင်းရန်ကုန်တိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်အဲ့ဒီတိုက်ခိုက်သူဆိုသူရဲ့ရုပ်ပုံတွေကတော့လူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်လက်ရှိဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်အင်မတန်စိုးရိမ်ပြီးလုံခြုံရေးသတိပိုရှိရမယ့်အခြေအနေဖြစ်နေပြီလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးအဖွဲ့အတွင်းရေးမှူးမုံရွာအောင်ရှင်ကပြောပါတယ
်ဒါအချက်ပေးတာညောင်းကောက်လိုက်တာလို့တော့မှကျွန်တော်ပြောချင်တယ်ဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးကိုလေဒါကြောင့်ကျွန်တော်တို့ပို့ပြီးတော့သတိကြတဲ့လုံခြုံရေးတွေပို့ပြီးတော့အားကောင်းတဲ့လုံခြုံရေးတွေထားဖို့လိုပြီးလို့ပဲကျွန်တော်ပြောချင်ပါတယ
်လက်ရှိပြည်တွင်းရေးထိလွယ်ရှလွယ်ဖြစ်နေတဲ့အနေအထားမှာနိုင်ငံရေးအမျက်ထုတ်ချင်သူတွေရဲ့လက်ချက်ဖြစ်နိုင်ပြီးအစိုးရအနေနဲ့ရောလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ရောတရားဥပဒေစိုးမိုးရေးကိုထိထိရရောက်လှုပ်ဆောင်နိုင်ဖို့လိုတယ်လို့မြန်မာနိုင်ငံရေးလေလာသူဇော်တာရဲမျိုးသိန်းကပြောပါတယ
်။လက်ရှိပြည်တွင်းအခြေအနေကဟိုထိလွယ်ရှလွယ်ဖြစ်နေတဲ့အနေအထားမျိုးမှာပေါ့လေ။ဒါဒီအခြေအနေကိုခွင့်ကောင်းယူပြီးတော့အမျက်ထုတ်ချင်တဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေလည်းရှိကောင်းတော့ရှိနိုင်တယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့အစိုးရအနေနဲ့ရောနော်လုံခြုံရေးဒီတပ်ဖွဲ့အနေနဲ့ရောဒါတရားဥပဒေစိုးမိုးရေးကိုနော်ထိထိရောက်ရောက်အထင်းကျောင်းနိုင်မှုလိုအပ်တယ်လို့မြင်တယ်။လက်ရှိဟလာနိုင်ငံတော်ရဲ့ထိပ်ပိုင်းပေါ့လေတိုင်းနိုင်ငံပုဂ္ဂိုလ်ရဲ့အိမ်ဟိုတော်မှဟိုဓာတ်စီပလင်းနဲ့ဟလာမီးရှို့ဖို့အထိဆောင်ရွက်လာနိုင်တဲ့အနေအထားမျိုးမှဆိုရင်ဟလာတမန်အောက်ခြေပြည်သူလူထုဟလာနောက်တိုင်းနာဒေသတွေမှာနေထိုင်နေတဲ့တိုင်းနာပြည်သူလူထုတွေရဲ့ဘဝလုံခြုံမှုဆိုတာတော့ပို့ပြီးတော့မှဟိုစိုးရိမ်စရာအနေအထားရှိတယ်ဆိုတာကိုဒီဖြစ်စဉ်ကနေပြီးတော့မိမောင်းထိုးပြနေတယ်လို့မြင်တယ
်။လက်ရှိ NLD အစိုးရလက်ထက်ရခိုင်ပြည်နယ်ပဋိပက္ခအပအဝင်အကြမ်းဖက်မှုဖြစ်စဉ်တွေဇက်တိုက်ဆိုးသလိုဖြစ်ပွားခဲ့ပြီးပြီးခဲ့တဲ့ရက်ပိုင်းကမြောက်ဦးမှာအဓိကရုံးဖြစ်ခဲ့ပြီးတဲ့နောက်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးအသက်ခံခဲ့ရပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပေါ်လာနေတာကြောင့်အစိုးရတာဝန်ရှိသူတွေတွေမကပဲပြည်သူလူထုအကြမ်းမှာပါလုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်ရှင်